ဇန်နဝါရီလ29ရက်တနင်္ဂနွေနေ့မနေ့7နာရီခွဲလောက်မှာအသက်19နှစ်အရွယ်တငယ်ချင်းနှစ်ဦးဖြစ်တဲ့မဆုမြတ်ဝင်းနဲ့မမျိုးနန္ဒာကျော်တို့နှစ်ဦးဟာကောက်ကိတ်မြို့နယ်ကောက်ကိတ်မြောက်ကြီးအားချအဝေးကြီးလမ်းမအနီးမှာရှိတဲ့တောင်တော်ရေတံခွန်ထိပ်မှာဓာတ်ပုံရကြရင်ရေတံခွန်အောက်ပေ200အနက်ထက်ကိုပြုတ်ကျခဲ့ကြပါတယ်။မဆုမြတ်ဝင်းဟာရေတံခွန်ထိပ်ပိုင်းမှာဓာတ်ပုံရရင်မတော်တဆချေချော်ကျသွားခဲ့ရကနေပြီးတော့သူ့တငယ်ချင်းဖြစ်သူကသူ့ကိုဖမ်းဖို့ကြိုးစားရင်သူ့ဘာရောပြီးတော့ဓာတ်ထက်ကိုပြုတ်ကျခဲ့တာဖြစ်တယ်လို့ယူဆအကြောင်းမြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်။မဆုမြတ်ဝင်းဟာရေတံခွန်အောက်ကိုပြုတ်ကျခြင်းကြောက်တုံးနေတဲ့ခေါင်းရိုက်ချင်မိခဲ့ပြီးတော့ရတဲ့ဒဏ်ရာနဲ့တေဆုံးသွားတာဖြစ်ပါတယ်။သူ့အလောင်းကိုတော့ကောက်ကွေဗဟိုစီယုံကြီးကိုပို့ဆောင်ခဲ့တာပါ။အယုတ်ကျိုးသွားပြီးတော့ဥကောင်းမှာဒဏ်ရာရရခဲ့တဲ့မမျိုးနန္ဒာကျော်ကိုတော့မြဝတီစေယုံကြီးကိုပို့ဆောင်ခဲ့တဲ့ဆေးုံမှာပဲတည်ဆုံခဲ့ရပါတယ်။မဆုမြတ်ဝင်းဟာမြဝတီမှာရှိတဲ့ပရဲကြီးရွာကဖြစ်ပြီးမမျိုးနန္ဒာကျော်ကတော့ဘကုန်းခင်ဒဲယုမြို့နယ်မှာရှိတဲ့ရွာမှကြီးရွာကပါ။သူတို့တငယ်ချင်းနှုတ်ကအချင်းဖြစ်ပေါ်ဆောင်ရတခြားတငယ်ချင်း6ဦးနဲ့အတူချီးထွက်လာခဲ့တာဖြစ်ပါတယ်။အမှုကိုရဲကစုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါတယ်။